တခိုင်တတည်ဆောင်မှုအတွက် KIA ကချင်းတပ်ဖွဲ့ချုပ်ကိုင်တဲ့တရုတ်မြန်မာနယ်စပ်လိုင်သာဒေသမှာရခိုင်လူငယ်26ယောက်ကို KIA စစ်တင်တာပြီးနိုင်တာကြောင့်ရခိုင်တပ်ပေါ်ပေါက်လာရတာကိုလူသိရပါတယ်။ဆယ်နှစ်ကျော်ကာလအတွင်းရခိုင်တပ်မှာအင်အားထောင်ပေါင်းချီရှိလာတာကိုလည်းတာတော်ဖြစ်နေကြပါတယ်။ရခိုင်ပြည်နယ်နေရာအနောက်ပြားမှာရောက်နေတဲ့ရခိုင်လူငယ်တွေရဲ့နိုင်ငံရေးစိတ်ဓာတ်ပြင်ထောင်ပုံကိုရခိုင်တပ်တော်တည်ထောင်ပြီးပြသလိုက်တယ်လို့ဖြစ်နေပါတယ်။ရခိုင်ပြည်ထဲဝင်လာတဲ့2015မှာရခိုင်တပ်တော်မှာအင်အား3000ဝန်းကျင်ရှိနေပါပြီ။ဣသရေလနိုင်ငံတည်ထောင်မှုအတွက်ကမ္ဘာအရရမှာရောက်ရှိနေတဲ့ဂျူးလူမျိုးတွေဥရောပမှာစုဝေးကြတဲ့သမိုင်းဖြစ်စဉ်နဲ့ခတ်ဆင်စဉ်ပဲလို့ပြောနိုင်ပါတယ်။ကျောင်းရဲ့ရနာပြောရတဲ့ကချင်ပြည်နယ်မှာရခိုင်လူငယ်တွေရောက်နေတာကြားပါပြီ။ပါကန်ကျောက်စင်းကြီးမှာအလုတ်လုတ်ဖို့လာသူတွေထဲမှာရခိုင်လူငယ်တွေအများအပြားပါဝင်ပါလေ။အင်းကြီးရခိုင်တပ်တော်တီထောင်တဲ့အခါကျောက်စင်းကြီးကရေမသေးသမားအုပ်စုဟာစစ်သားစုဆောင်ရာအရာဖြစ်လာပါလေ။ရခိုင်တပ်တော်တီထောင်မှုရခိုင်ပြည်နယ်မှာစစ်သားစုဆောင်စရာမလိုတော့ပါဘူး
။ရွေကျက်အမျိုးမျိုးနဲ့ကျောက်စင်းကြီးမှာရေမသေးသမားဖြစ်နေကြတဲ့ရခိုင်လူငယ်တွေဟာ KIA ကချင်တပ်မှစစ်တင်တန်းတက်လိုက်တာနဲ့ရခိုင်တပ်သားဖြစ်သွားပါလေ။ဒါကြောင့်ကချင်ပြည်နယ်မှာရခိုင်စစ်တီတွေနေချင်းညာချင်းအလုံးအင်းနဲ့တိုးပွားလာနေတာဖြစ်ပုံရပါလေ။ရခိုင်တပ်တော်တွေဝင်ရင်ရင်ဖားကန့်မြေမှာအေးအေးတက်ခဲပမာရနိုင်လေလို့မေးလိုက်တာနဲ့စစ်တင်နန်းတက်ဖို့အတွက်အေးအေးကိုယ်စလဲနဲ့အဆက်အသွယ်ရသွားတယ်လို့ Global Witness အဖွဲ့ကဆိုပါတယ်။မြမအလုသမာဥယေနှစ်ရာဂိုင်းနှုံးဟာရေမစေးအလုသမာတွေဖြစ်ပါလေ။ကြောက်စင်းအေးအသွေးကိုသိနိုင်ဖို့အတွက်ရေးသေးပြီးမှတွေးကြရပါတယ်။ရေမစေးရင်ကြောက်စင်းတံပိုးမသိနိုင်ပါဘူး။ရေမစေးရသေးတဲ့အရင်းလုံးကိုရေစာပုံထဲမှာကောက်ယူပြီးရောင်းဝယ်သူတွေဟာရေမစေးသမားတွေဖြစ်ပါတယ်။ဒီနေရာမှာတရုတ်လိုလော်ပန်းလိုခေါ်တဲ့လုပ်ငန်းရှင်တွေရဲ့အခန်းကဏ္ဍဟာအရေးပါလာပါတယ
်။ကြောက်တူဖို့သူတဝက်တော့ကဒေသကလော်ပန်းတွေရဲ့အဆက်အသွယ်ရှိကြောင်းသိရပါတယ်။လက်လုံလက်စားတူဖို့သူတို့ရဲ့စားဝတ်နေရေးကိုလောပန်တွေကထောက်ပံ့ပြီးရေမစေးကြောက်တွေ့တဲ့အခါမှာရရှိတဲ့အကျိုးအမြတ်ကိုဝေစုခွဲကြပါတယ်။ရေမစေးသမားတွေမှာလောပန်းဖြစ်သွားလူတွေလည်းရှိပါတယ်။အများစုကတော့မန္တလေးတိုင်းကတရုတ်တွေနဲ့ရခိုင်ကရွှေပြောင်းလာသူတွေကလောပန်းလုပ်ကြတာများတယ်လို့ဆိုပါတယ်။လောပန်းတဦးမှာရေမစေးသမား30လောက်အထိရှိနိုင်တယ်လို့သိရပါတယ်။ဒါပေမဲ့ဆက်ကြီးအစစ်အစ်ပေးပြီးတဲ့အခါ30ရာခိုင်နှုန်းသာရေမရှိသမားအတွက်ကျန်တယ်လို့ခန့်မှန်းကြပြီးမြဲလောပန်းနဲ့ဆက်သားသူတွေကများပါလေ
လောပန်းတွေဟာရခိုင်တပ်အပါဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့လည်းအဆက်အသွယ်ရှိတယ်လို့ဆိုပါတယ်ရေမရှိကြောက်စားဖွေသူတွေထဲမှာငွေရစီစားသုံးသူတွေအများအပြားရှိတာမို့ငွေရစီကရတဲ့ငွေမဲကိုကြောက်စိမ်းလုပ်ငန်းမှာပြန်သုံးတာတွေရှိပါတယ်ရခိုင်တပ်နဲ့ချင်းတပ်တွေအတွက်လက်နက်ခဲယမ်းဝယ်ယူရမှာလေကြောက်စင်းငွေကိုအသုံးပြုတယ်လို့ဆိုပါလေ။ငွေစီဆွဲမှုနဲ့မြေပြိုမှုဟာကြောက်စင်းရှာသူရင်ဆိုင်ရတဲ့ဘေးအန္တရာယ်တွေဖြစ်ပါတယ်။2009ခုနှစ်ကစပြီးရေစာပုံပြိုကျလို့တည်ဆုံးရသူပေါင်း2000ကျော်ရှိနေပြီလို့လွန်ခဲ့တဲ့ဒီဇင်ဘာ26ရက်နေ့ထုတ် 11 Channel မှာခန့်မှန်းထားပါတယ်။ရေမစေးသမားရှာဖွေတွေ့ရှိတဲ့ကြောက်စင်းရိုင်းအများစုဟာယူနန်ပြည်နယ်ကရွှေလီကျေကောင်နဲ့ရင်ကျန်းမြို့တွေမှာသွားစုကြတယ်လို့ဆိုပါလေ
အခုဆိုရင်ရခိုင်တပ်တော်မှာအမျိုးသမီးစစ်တီတွေလည်းရှိနေပါပြီလက်နက်ကင်တော်သားမှာရခိုင်အရေးအောင်မြင်မယ်လို့ယုံကြည်ပြီးတက်ထဲဝင်လာတဲ့အမျိုးသမီးတွေရှိသလိုအလုပ်ကင်မရှိလို့စစ်တပ်ထဲရောက်လာသူတွေလည်းရှိပါတယ်အမျိုးသမီးစစ်တီတွေကအသက်20ဝန်းကျင်အရွယ်တွေဖြစ်ကြပြီးရိုက်စာဌာနချုပ်မှာနရသင်တန်းတက်ရတယ်လို့ပြောပါလေသင်တန်းကာလမှာရုံးလုံးကဒီမှာအောက်ချုပ်မှုနဲ့စည်ရင်အတက်ပညာတွေကိုလည်းလေ့လာကြရပါတယ်။ဒါကြောင့်ရခိုင်အမျိုးသမီးစစ်တီတွေဟာရုံးအလုံးနဲ့ထောက်ပေါ်ရေးအလုပ်တွေကိုလုပ်ကြရတာများတယ်လို့ဆိုပါတယ်။ကရင်ကချင်းနဲ့ဝတ်တပ်တွေမှာလည်းအမျိုးသမီးစစ်တီတွေရှိတာမို့ရခိုင်တပ်တော်ကလည်းအမျိုးသမီးစစ်တီစုဆောင်တာဟာစီယုံရေးအတွက်ဖြစ်ပုံရတယ်လို့မြင်သူတွေလည်းရှိပါတယ်။ထူးခြားတာကတော့တော်လှန်ရေးထဲမှာပါဝင်လာတဲ့အမျိုးသမီးစစ်တီတွေထဲမှာခြေရန်ကနေတိုက်ခိုက်ခြင်းစိတ်ပြင်းထန်နေကြတာပါပဲ။ဘာကမှလူဦးရေ3,000ကျော်ရှိတယ်လို့ မွန်ရဲခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့2020အောက်တိုဘာလထုတ်ဒေသဆိုင်ရာမှတ်တမ်းမှာဖော်ပြပါတယ်။ရွှေပြောင်းလုပ်သားတွေကတက်ပြင်လူဦးရေ၄ဘိန်းကျော်လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ။